ရိုဟင်ဂျာပြဿနာဖြစ်ရှင်းနိုင်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ထောက်ခံတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ်။ရိုဟင်ဂျာအကြက်တဲပြည်လည်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံအနေနဲ့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါဆွေးနွေးဆောင်ရွက်နေတယ်လို့သမ္မတအလန်ဘက်စီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီအင်ကာနီကသွားရောက်စဉ်သူကအခုလိုပြောကြားခဲ့တာပါအပြည့်စုံကိုမဆုမြမောင်ကဆက်ပြီးပြောပြပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခီးနဲ့ရောက်နေတဲ့ဆွစ်ဇာလန်သမ္မတအဲလန်ဘက်စီဟာအင်ကာနီရုံကကောက်ဆက်ပဇာခရိုင်ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်ရိုဟင်ဂျာပြည်ထနာကိုဖြည့်ရှင်းနိုင်ရေးအတွက်မစ္စတာကိုဖီယာနန်ကော်မရှင်ရဲ့အစိုးရခန်းစားရဲကအကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေဘေးကင်းစွာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်သွားနိုင်ဖို့အရေးကြီးတယ်လို့တမရဘက်စီကအခုလိုပြောကြားခဲ့ပါတယ်
The agreement on repatriation between Bangladesh and Myanmar is a positive step towards a solution of the current crisis and it will be
လက်ရှိပြဿနာကိုအဖြေရှာရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာနေရပ်ပြန်ပွေသဘောတူညီမှုရရှိထားတာဟာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ပါတယ်။ပြန်သွားရသူအလုံးဟာကိုယ့်သဘောနဲ့ကိုပြန်ကြားတဲ့သူတွေဖြစ်ဖို့လုံလုံခြုံခြုံစီးဖို့တိတ်ခါစီစီပြန်သွားနိုင်ကြဖို့ကအရေးကြီးပါတယ်။ကိုဖီအန်နန်ဥဆောင်ရေးသားခဲ့တဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့အတွက်ဆွစ်ဇာလန်နိုင်ငံကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာကြမဲ့သူတွေအတွက်အရှင်ပြည်ရဲ့ပတ်ဝန်းကျင်မျိုးရရှိစေဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ဆွစ်ဇာလန်တန်ယုံကလည်းအထောက်ကျူပတ်နေပါတယ်။ဒါပေမဲ့ရေရှည်အဖြေရဖို့အတွက်တော့အချိန်ပေးရမှာဖြစ်ပါတယ
်။2019ခုနှစ်ဩဂတ်လ24ရက်နေ့ကထုတ်ပြန်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပြုချက်တွေထဲမှာရခိုင်ပြည်နယ်ထဲကရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ရေရှည်ငြင်းငြင်းချမ်းချမ်းနဲ့တဟဆာတာဖြစ်စွာနေထိုင်နိုင်ကြအောင်လို့အကြံပြုထားတာပါ။ရခိုင်ပြည်နယ်ထဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအန္တရာယ်ကြီးမားပြီးအရေးပေါ်ဆောင်ရွက်မှုတွေလိုအပ်နေတယ်လို့လည်းကော်မရှင်ကထောက်ပြခဲ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုအချက်အစီရင်ခံစာရဲကအချက်တွေကိုလက်တွေ့အခြေအနေပေါ်မူတည်ပြီးတော့အပြည့်စုံဆုံးအမြန်ဆုံးအကောင့်ထည့်ဖော်နိုင်ဖို့စဉ်းစားဆောင်ရွက်သွားမယ်လို့မြန်မာအစိုးရကလည်းတုံ့ပြန်ထားပါတယ်။အဲ့ဒီအစီရင်ခံစာထောက်ပြခဲ့ပြီးနိုင်ပိုင်းအကြမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွက်မှရိုဟင်ဂျာသိမ်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းခွဲကျော်ရှိတယ်လို့ဆိုပါတယ်။အဲ့ဒီသူတွေဘေးကင်းစွာပြန်သွားနိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကကူညီဆောင်ရွက်နေတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ်
။ We are working with Bangladesh but also with Myanmar and we are also in contact with Myanmar.to address this issue
ဆွစ်ဇာလန်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောမြန်မာနိုင်ငံနဲ့ပါအတူလက်တွဲဆောင်ရွက်နေပါတယ်ပြဿနာကိုအဖြေရှာနိုင်ဖို့မြန်မာနဲ့လည်းဆွေးနွေးမှုတွေရှိနေပါတယ်အခုဆိုရင်နေရပြန်ရေးအတွက်သဘောတူညီချက်ရရှိထားပြီးပါပြီသူတို့ရဲ့လူကုန်သိခါကိုလေးစားလိုက်နာပြီးသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့လိုပါတယ်ကျွန်တော်အရင်ပြောခဲ့သလိုပါပဲပြန်သွားကြသူတွေဟာလူလူလာလာပြန်ကျင်သူတွေဖြစ်ရမယ်ဘေးကင်းလူညုံမှုရှိရပါလိမ့်မယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ဒုက္ခသည်တွေကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကိုဦးစားပေးပံ့ပိုးကူညီဖို့အတွက်ကိုလည်းသမ္မတအဲလန်ဘက်စီကအခုလိုဆိုခဲ့ပါတယ်
။ We are facing and you are facing here and the people working here are facing a situation with urgent needs. Urgent needs.
ခင်ဗျားတို့ရောကျွန်တော်တို့ရောဒီမှာအလုပ်လုပ်နေကြသူတွေအလုံးရောအရေးပေါ်လူအချက်တွေနဲ့ရင်ဆိုင်နေကြရပါတယ်။မလွယ်ကူတဲ့အခြေအနေတွေမှာလူပေါင်းတစ်သန်းလောက်နေထိုင်ကြရတာကိုစီမံခန့်ခွဲဖို့ဆိုတာမလွယ်လှပါဘူး။မကြခင်မှာမုတ်သမယပြည်ကြားရလာတော့မှာပါ။ဒါကြောင့်ဒီမှာကုနီချောက်ပန်းနေကြတဲ့အဖွဲ့တွေကိုပံ့ပိုးနိုင်ဖို့အရေးပေါ်ဦးစားပေးရမှာဖြစ်ပါတယ်။စာနာရေးခါပိုင်းဆိုင်ရာအထောက်ပံ့တွေပေးနေတဲ့အဖွဲ့တွေ၊ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အဖွဲ့တွေကိုကုနီပေးနိုင်ဖို့ကအရေးကြီးပါတယ်။အဲတစ်ချိန်တည်းမှာပဲနေရပြန်ပို့ရေးသဘောတူညီချက်ကိုဘယ်လိုအကောင့်တွေဖော်နိုင်မလဲဆိုတာကိုလည်းစဉ်းစားကြရမှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကူညီရေးအတွက်ဒေါ်လာ12တန်းကျော်လောက်နဲ့ညီမျှတဲ့ Swiss Franc 12တန်းထောက်ပံ့မယ်လို့လည်းဆွစ်ဇာလန်သမ္မတကကြေညာခဲ့ပါတယ်။2019ခုနှစ်ဩဂတ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလကသဘောတူညီခဲ့ကြပါတယ်။2018ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာဒုက္ခသည်တွေကိုစတင်လက်ခံဖို့မြန်မာအစိုးရဘက်ကပြင်ဆင်ထားပေမဲ့ ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကရေရှည်လုံခြုံရေးအာမခံချက်ဘဝအာမခံချက်တွေမရှိတဲ့အတွက်လို့ဆိုပြီးပြန်မလာကြပါဘူးမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆက်လက်ဆောင်ရွက်နေတယ်လို့ဆိုပြီးရန်ကုန်အခြေစိုက်အိမ်နီးချင်းနိုင်ငံတန်ယုံတွေကတန်တမန်တွေကုလသမဂ္ဂဒေသဆိုင်ရာယုံယာယီတာဝန်ခံနဲ့ဖိပသတင်းတောက်တချို့ကိုအင်္ဂါနေ့တုန်းကမောင်တော်ခရိုင်တွေကဒုက္ခသည်ပြန်လည်လက်ခံမဲ့စခန်းတွေကိုလိုက်လံပြသခဲ့ပါတယ်ရှင်